ယခုဒီနေ့မှာ2019ခုနှစ်ကမြန်မာလုံခြုံရေးတပ်တွေရဲ့နေမြေရှင်းလင်းမှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ရိုဟင်ဂျာတွေရဲ့အနာဂတ်အရေးဆွေးနွေးပွဲကိုဝါရှင်တန် DC Woodrow Wilson Center မှာမနေ့ကကျင်းပခဲ့ပါတယ်။ဒီဆွေးနွေးပွဲမှာ OP General Global တက္ကသိုလ်အရှိတောင်အာရှလေ့လာရေးဌာနဦးဆောင်ညွှန်ကြားမှုဒေါက်တာနေကင်းတောင်ကစ်ကန်ကဦးဆောင်ဆွေးနွေးခဲ့ပါတယ်။ကျမတို့အဲ့ဒီကိုတွားရောက်ပြီးတော့တင်ယူခဲ့တဲ့ VOA ကိုအောင်ကနေပြီးတော့တွေ့ဆုံမေးမြန်းထားတာကိုဆက်ပြီးနှားစင်ပါရှင
်။တစ်ချက်ကမြန်မာစစ်စိုးရကတာဂက်တဲ့စုနဲ့အဂမင်လုတ်တဲ့အတိုင်းရိုဟင်ယာဒီကိုကျမပြောပြန်ခေါ်သွားမလား။ဒုတိယချက်ကအဲ့ဒါမဖြစ်တော့ဘူးဆိုလို့ရှိရင်ဘန်ဂလားဒေ့ရှ်ကသူတို့ပြောတယ်လို့ floating island ဘာသာကျမ်းမှာအမှသူတို့ပို့မလားဆွေမလားလူသိမ်းညချေတို့အစ်စ်မယ်လို့ပြောတယ်လေ။စတဲ့ချက်ကပါလဲဆိုလို့ရှိရင်ရိုဟင်ယာဒီကိုသူတို့နိုင်ငံတကာ resettlement တတ်တန်ဖေးပေါ့နော်။အဲ့ဒီသုံးခုကအလားလာရှိနိုင်တယ်။ဒါပေမဲ့ဘယ်ဟာကဖြစ်မလဲဆိုတာအာမခံပြောလို့မရဘူ
း။အခုပေါ့လေဒီမြန်မာအစိုးရနေပြီးတော့သူတို့စစ်စစ်ပြီးသားရိုဟင်ဂျာတွေကိုပြန်ပြီးတော့လက်ခံမယ်ဆိုတာမျိုးပြောထားပါတယ်။ဒါပေမဲ့ဒီကိစ္စကတကယ်တော့လက်တွေ့အကောင်အထည်ပေါ်လာတာကိုကျွန်တော်တို့မတွေ့ရသေးပါဘူး။ဘာကြောင့်လို့ထင်ပါလဲ
။အဓိကနှစ်ခုရှိတယ်။အဓိက identity အင်္ဂလိပ်လိုပြောမှဆို identity နဲ့ citizenship ကိစ္စပေါ့နော်။ဥပမာရိုဟင်ဂျာတွေကသူတို့ကပြန်သွားမယ်ဆိုလို့ရှိရင်သူတို့တောင်းဆိုချက်အဓိကထင်ရရိုဟင်ဂျာကိုအစ်မပြုပေး။အဲ့ဒီဖြစ်ရင်သူတို့ရဲ့နိုင်ငံသားဖြစ်နိုင်တဲ့ဆိုတော့အမခင်အခန်းပေးစီချင်တယ်မြန်မာဆိုရရင်ဒါနဲ့အခုအထိကသူတို့စဉ်းစားပြီးမယ်ဆိုတာပဲရှိတယ်အမခန့်ချက်မရှိဘူးနောက်တစ်ခုက security ကိစ္စပေါ့သူတို့ပြန်သွားရင်အရင်ကတော့လိုတက်တာမို့ပြန်ချုံမလားသူတို့မှာဆိုရင်ရှားလက်ရှိတယ်အဲ့ဒီ၃ခုပေါ့
ဆိုတော့ဒီရိုဟင်ဂျာတွေကိုအတိမတ်ပြီးဖို့ဆိုတဲ့ကိစ္စရောဘလောက်လားလားနေပါလေ
ရိုဟင်ယာနာမည်နဲ့အတိမတ်မပြုံတော့မှကျွန်တော်ထင်တယ်အားလုံးမဟုတ်ရင်တော့မှလေဥပမာတို့ဘိုးဘွားကလေးကမွေးတဲ့ကျွန်တော်တို့ရဲ့မြန်မာဥပရိယလက်ခံနိုင်တဲ့လူတွေရှိတယ်အဲဒါကြောင့်တို့ကိုစနစ်တကျနဲ့နော်လှုပ်ပေးမှတို့ရဲ့နိုင်ငံသားဖြစ်နိုင်တဲ့ရနိုင်တဲ့အခွင့်အရေးရနိုင်တဲ့လူတွေကိုပေးတင်တယ်လို့ကျွန်တော်အမြင်တယ်အားလုံးမဟုတ်ရင်တော့မှနော်
ဆိုတော့အခုဒီပစံချာကျုံးကိုလည်းပဲဒါဘင်္ဂလားဒေ့ရှ်အစိုးရနေပြီးတော့ဒီရိုဟင်ဂျာဒုက္ခသည်တွေကိုပို့မှာပေါ့လေဆိုတော့သူတို့အနေနဲ့ကလည်းအဲဒီကိုမတွားကြည့်ဘူးဆိုပြီးတော့ပြောတာမျိုးတွေရှိပါတယ်အဲဒီအလားလာရောဗာဆက်ချင်တယ်လေ
အခုလောလောဆယ်အနေနဲ့တော့သူတို့ကိုအတင်းချက်သူတို့ကိုတွားခိုင်းမယ်မထင်ဘူးနော်သူတို့ကလည်းပြောတယ်အဲ့ဒါ voluntary choice ဖြစ်ရမယ်ဆိုမှသူတို့ပြောတယ်ဒါနဲ့တခုကတော့လူတန်းကျော်တနည်းအားမှာနေတယ်ဆိုတော့အကြိုက်နေလို့မရအောင်ဆိုတော့သူတို့ကအနေနဲ့အဖြေတခုတော့ရှာရမယ်အဲ့မှာအခုလောလောဆယ်မှာတွားချင်တော့မှသူတို့တွားမဲ့လူတွေကိုထောက်ပတ်ကြီးတွေဒါမှမဟုတ်ဒီသူတို့လိုအပ်တဲ့မြပေးပေးမယ်ဆိုလို့ရှိရင်ကျွန်တော်ထင်တယ်တချို့တွေကတွားချင်တဲ့ဆန္ဒရှိလဲရှိကောင်းရှိနိုင်တယ်နော်ဒါပေမဲ့အခုလောလောဆယ်တော့အဲ့ဒီဟာတွေလည်းဘာမှအမှန်ခံချက်ပေးလို့မရအောင်အဲ့ဒီဟာတက္ကနကျွန်တော်ပြောတယ်လို့ဘင်္ဂလားဒေ့ရှ်ကနေတခြားနိုင်ငံတွေကို resettlement ကိစ္စပေါ့နော်အဲ့ဒါဘင်္ဂလားဒေ့ရှ်အနေနဲ့လည်းသူတို့ကျွန်တော်ထင်တယ်နိုင်ငံတကာကိုအကူအညီတောင်းလာမယ်အခြေအနေမျိုးလည်းရောက်လာနိုင်တယ်လို့ကျွန်တော်မြင်တယ
်ဒီလာထဲမှာပဲဒီမြန်မာစိုးရစစ်တပ်ကနေပြီးတော့သူတို့စော်လန့်စစ်ဆေးဒီစစ်ကုန်လုံးတစ်ခုဟိုဖွင့်လိုက်တယ်ဆိုတော့ဒီရိုဟင်ဂျာကြီးကိစ္စနဲ့ပတ်သက်ပြီးတော့ပဲစော်လန့်စစ်ဆေးဖို့ဆိုပြီးတော့ဆိုတော့အဲ့လိုဖွင့်လိုက်တယ်ဆိုတဲ့အခါကျတော့သူတို့ရှီကနေပြီးတော့ဘလို့ထုတ်ပြန်ချက်တွေဘာတွေကိုစုံစမ်းစစ်စေးမယ်ဘာကြီးဘလို့ဆုံးလဲစစ်စေးချက်ကြီးထွက်လာမယ်လို့ညွှန်လဲမှာလဲ
ကျွန်တော်အနေနဲ့တော့အဲ့ဒါဒီကလည်းတိတ်မယုံဘူးလို့ပြောရမယ်ဘာကြောင့်လဲဆိုတော့ဒီကပထမအဦးဆုံးမဟုတ်တော့ဘူးနော်အချင်းချင်းလှုပ်ပြီးသားဒါပေမဲ့သူတို့မှာတိတ်ဘာမှအကောင့်ထဲမပေါ်တာအဓိကနိုင်ငံတကာတိချင်တာကရိုဟင်ယာဒီကိုသူတို့နေနေတွေသူတို့နေရာတွေပြန်သွားဖို့ပြန်လာဖို့အဲ့ဒါအဓိကတော့မဟုတ်သူရဲ့စာဝန်နေရေးပြန်သူ့ security identity ကိစ္စတွေသူတို့အဲ့ဒါတွေကြားချင်တာအခုထိအဲ့ဒါတွေကိုကျွန်တော်ကြည့်တယ်လို့ဆိုလို့ရှိရင်เนาะကျွန်တော်အမြင်ကျွန်တော်မားလည်းမားနေတယ်ဒါပေမဲ့ကျွန်တော်ကြည့်တယ်လို့မြင်တယ်လို့ဆိုလို့ရှိရင်ဘာမှတိတ်ထုတ်မယ်လို့ကျွန်တော်မထင်ဘူး